ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကနောက်ဆုံးအချိန်ကပ်ပြီးတော့တောင်းဆိုလိုက်တဲ့တောင်းဆိုချက်ကိုနိုင်ငံအတွင်းအဓိကသဘုံအဖွဲ့ကညှင်းပယ်လိုက်တဲ့အတွက်တွေးရတန်ရုံမှုတွေရက်စဲရေးကြိုးပမ်းနေတဲ့ကုလသမဂ္ဂညဉ့်ညံရေးတန်တမန်မစ္စတာကိုဖီအာနန်အတွက်အခက်ကြုံနေရပါတယ်။ဆီးရီးယားအစိုးရတပ်ဖွဲ့တွေကမြို့ကနေပြန်ပြီးတော့ဆုတ်ခွာမှုမစတင်ခင်သဘုံတွေဘက်ကနေတက်ခတ်မှုတွေရက်စဲပါမယ်ဆိုတဲ့ခိုင်မာတဲ့စာနဲ့ရေးသားထားတဲ့အာမခံချက်လိုချင်တဲ့အကြောင်းအစိုးရဘက်ကတောင်းဆိုခဲ့တာပါ။စီးရီးယားလွတ်မြောက်ရေးတပ်ဖွဲ့လို့ခေါ်တဲ့တပုံတပ်ဖွဲ့ခေါင်းဆောင်ရီယက်အာဆတ်ကသူ့အဖွဲ့အနေနဲ့အေဘီလာ၁၀ရက်နေမှာအပြစ်ခတ်ရက်စဲရမယ်ဆိုတဲ့သဘောတူညီချက်ကိုလေးစားလိုက်နာဖို့အဆင်သင့်ရှိနေကြောင်းဒါပေမဲ့လက်နက်ချတာမျိုးတော့လုံမှာမဟုတ်ဘူးလို့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဇန်နဝါရီလအတွင်းအာရပ်အဖွဲ့ချုပ်ရဲ့လေးလာစောင့်ကြည့်သူတွေရောက်ရှိနေတဲ့တော့ဖြစ်ခဲ့တဲ့အဖြစ်အပျက်မျိုးနောက်တစ်ခါထပ်ပြီးတော့အဖြစ်ခံမှာမဟုတ်ဘူးလို့စီးရီးယားနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူဂျီဟတ်မဒက်စီကပြောပါတယ်အဲ့ဒီတော့ကအစိုးရတပ်တွေရုတ်သိမ်းပေးလိုက်တာဟာတပုံးလေးလက်နဲ့ပြန်တတ်ဆင်ပြီးတော့အနီးပတ်ဝန်းကျင်ဒေသတွေကိုထိန်းချုပ်ခဲ့တာကိုတွေ့ခဲ့ရတယ်လို့သူကပြောပါတယ်။ဒီတော့အတွင်းမကြခင်ကစီးရီးယားမျိုးတွေခြေရော်တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေရက်ဆက်မှုတွေကိုတိလက်ရတဲ့အတွက်အထိတ်တလန့်ဖြစ်ခဲ့ရကြောင်းအာရပ်အဖွဲ့ချုပ်နဲ့ကုလသမဂ္ဂညဉ့်ညံရေးတန်တမန်မစ္စတာကိုဖီအာနန်ကပြောဆိုပါတယ်။စီးရီးယားနိုင်ငံတဝမ်းမှာလူပေါင်း130လောက်သေဆုံးခဲ့ရပြီးသေဆုံးသူအများစုဟာရက်သားတွေဖြစ်တယ်ဆိုတော့အဓိကစီးရီးယားအတိုက်ခံဖွဲ့ရဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်တည့်ရက်မှာမစ္စတာကိုဖီအာနန်ရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။